မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြသူတွေကိုနှိမ်နှင်းတဲ့လုပ်ရက်တရားလူသားတွေပေါ်ကျွလွန်တဲ့ရာဇဝတ်မှုမြောက်နေတာကြောင့်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အရေးယူနိုင်အောင်စဉ်းစားကြဖို့ကုလသမဂ္ဂလူ့ခွင့်ကြွန့်ကျင်သူတွေကနိုင်ငံတကာအသံဝင်းကိုတိုက်တွန်းလိုက်ပါတယ်။အတင်းအကျပ်ပြောင်းရွှေ့ခိုင်းတာဥပဒေမဲ့ဖန်ဆီးတာတပ်ဖြတ်တာတွေပါဝင်လူ့ခွင့်ချိုးဖောက်မှုသတင်းတွေအတွက်ဝန်ထမ်းကြောင့်လဲကုလသမဂ္ဂထူးခိုးစရယ်ရှေ့ရောက်ရဲ့ကြာသာပတိနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကဖေရှားပြီးအာဏာသိမ်းခြင်းကဆက်လို့လူမျိုးတပ်ဖွဲ့တွေလက်ချက်နဲ့တည်ဆုံးသူအနည်းဆုံး122ယောက်နဲ့ဖမ်းဆီးထားသူ2400ကျော်ရှိနေပြီးဘယ်နေရာမှာထားရဲဆိုတာကိုလည်းမသိရဘူးလို့ပြောပါရယ်။ကုလသမဂ္ဂထူးခိုးစရယ်တွေလက်ခံရရှိထားတဲ့သတင်းတွေအရပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမြေထားဝန်ထမ်း960လောက်နဲ့မိသားစုတွေနေထိုင်ရာရန်ကုန်တိုင်းမင်္ဂလာတောင်ညွတ်မြို့နယ်မှာစစ်တပ်နဲ့ရဲကနိုင်ပေါင်းများစွာပိတ်ဆို့ထားခဲ့ပြီးအာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့တာကိုအပြစ်ပေးတဲ့အနေနဲ့တနက်နေ့ချင်းအတင်းအကျပ်မောင်းထုတ်တာခံခဲ့ရတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ချင်းပြည်နယ်ဟာခါဖလန်စကိုင်းတိုင်းဟ ோம் လင်းမြို့နဲ့ရှမ်းပြည်နယ်တောင်ကြီးမြို့ပါဝင်တခြားဒေသတွေမှာလည်းအလားတူအတင်းအကျပ်ဖယ်ရှားခံရတဲ့သတင်းတွေရရှိထားကြောင်းလည်းပြောပါရယ်။လူမျိုးရေးတပ်ဖွဲ့တွေကဖမ်းဆီးတာအချင်းယုံကွမြတာတပ်ဖြတ်တာပါဝင်ဆန္ဒပြသူတွေပေါ်လူခွေချိုးဖောက်မှုတွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းလဲဥရိမဲ့တပ်ဖြတ်မှုတွေနဲ့ဖမ်းဆီးမှုဆိုင်ရာကုလသမဂ္ဂလူခွေရေးထူးခုစရီအပါဝင်ကုလသမဂ္ဂအရာရှိရှေဦးရဲ့ပူးတွဲထုတ်ပြန်ချက်မှာဖော်ပြခဲ့တာပါမြန်မာနိုင်ငံကအရသာပြည်သူတွေပေါ်ကြေကြေပြင်းပြင်းနဲ့စနစ်တကျကျူးလွန်နေတဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူဖို့လဲကုလသမဂ္ဂထူးခုစရီကတိုက်တွန်းထားပါတယ်